'cause it only serves to make me more determined to achieve my final goal.
Lithium is essentially stable in what is commonly called the Golden Triangle, Myanmar and Laos, where the two countries kind of come together and opium is produced. However, it's stabilizing at very high levels. In Myanmar, it's essentially exactly where it was last year.
Myanmar ne lo naingan lu thi san ni de shwe tri kan ne mi ma bain sai ga tan ni ba de. Tan ne so bi me tor tor le myin ne a sin ma tan ni da ba. Myanmar naingan ha ma nit ka dai me bain sai khin ga hectare 6,300 ni ba chi ba de. Lo ma sai da nin ne to la ba de. A ra jaw na naingan lo ma bain thwet ka mya ni ba de.
အဲ့ဒါကတော့ UNODC ကုလသမဂ္ဂမူရည်စည်းဝါးနဲ့ရာဇဝတ်မှုထိန်းချုပ်ရေးယူရဲ့ရှေ့တောင်အာရှနဲ့ပစိဖစ်ကီးယားတာဝန်ခံဂျယ်ရမီဒက်ကလစ်ကရှေ့တောင်အာရှဘိန်းထုတ်လုပ်မှုကုလသမဂ္ဂရဲ့စီရင်ခံစာထုတ်ပြန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။အာဖဂနစ္စတန်ပြည်ကမ္ဘာပေါ်မှာဘိန်းထွက်များဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုဟာဒီနှစ်အတွက်ဟက်တာ6,000လောက်ရှိပြီးမနစ်ကတည်းကစာရင်မကွာလှပြီးမယ်လို့လေဘိန်းထွက်ကတော့ metric တန်းချိန်680ရှိတဲ့အတွက်23ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ဆိုရမှာပါ။အဲ့ဒါကလည်းစိုက်ပျိုးမြေရော့သွားလို့မဟုတ်ဘဲရာသီဥတုဆိုးရွားမှုကြောင့်အထွက်ရော့တာနဲ့ဘိန်းဆိုင်ခင်းဖြစ်စီရမှာပုံမူထိရောက်မှုရှိတဲ့အတွက်ဖြစ်တယ်လို့လည်း UNODC ကပြောပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်တရုတ်နယ်စပ်နဲ့ဆက်နေတဲ့ရှမ်းပြည်မြောက်ပိုင်းမှာဘိန်းဆိုင်ပျိုးမှုအများဆုံးဖြစ်ပြီးစိုက်ပျိုးသူလယ်သမားတွေဟာတကယ်တော့ဝင်ငွေသိမ့်မရကြဘူးလို့လေမစ္စတာဒက်ကလစ်ကပြောပါတယ
်။ The cultivation is undertaken by very poor farmers. These are people that make literally
ဘိန်းဆိုင်ပျိုးတာကတော့သိက်ကိုဆင်းရတဲ့လယ်သမားတွေပါ။အဲ့ဒီလယ်သမားတွေဟာတစ်နှစ်လုံးမှဝင်ငွေဟာမယုံမရှိလင်းနဲ့ဒေါ်လာရာခိုင်နှုန်းလောက်ပဲရတာပါ။သူတို့တွေဟာဧကအနည်းငယ်ရှိတဲ့မြေကွက်တွေမှာစိုက်ပျိုးကြရတာပါ။အဲ့ဒီကရတဲ့ဝင်ငွေနဲ့သူတို့ရဲ့မိသားစုစားဝတ်နေရေးအတွက်အသုံးရပါတယ်တကယ်တော့ဂျားပွဲစားတွေကနေလေသမားတွေထံကဘိန်းကိုဝယ်ပြီးတော့တဆင့်ဘိန်းပြီလုတ်တဲ့စီကိုရောင်းတာပါသူတို့ပဲရကြတာပါအဲ့ဒီဘိန်းဆိုင်တဲ့လေသမားတွေနေတဲ့နေရာကတိတ်ကိုခေါင်ပြီးတော့တာမန်လေသမားတွေထက်တောင်သူတို့ဟာဆင်းရဲကြပါတယ်ဘိန်းဆွဲသူတွေများပြီးတော့ဆေးထုတ်အပ်တွေတုံးကြတဲ့အတွက်လည်းကျန်းမာရေးထိခိုက်မှုတွေရှိကြပါတယ
်မြန်မာနိုင်ငံမြောက်ပိုင်းဘိန်းဆိုင်ပြိုးတဲ့နေရာတွေမှာကချင်ဒေသလည်းပါဝင်တာဖြစ်ပါတယ်ထိုင်းချီဆိုင် KWAT ခေါ်ကချင်မြို့မြအစည်းအရုံးကအတန်တိတ်ထိုးစစ်ဆိုတဲ့ခေါင်းကြီးနဲ့မြန်မာစစ်တပ်ရဲ့နှီးပြူဟာတွေကြောင့်ကချင်ဒေသတွေမှာမှုရည်စေဘာပြဿနာကြီးဟာစိုးရင်ရလောက်အောင်ကြီးထွားနေပြီဆိုတဲ့အစည်းအခမ်းအနားကိုအောက်တိုဘာလ10ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစည်းအခမ်းအနားထဲမှာကချင်ပြည်နယ်မှာအထူးသဖြင့်ဖားကန့်ရှိကြောက်စင်းတွင်းမှာလုကင်နေသူ90ရာခိုင်နှုန်းဟာမှုရည်စေးဆွဲနေတယ်လို့ဖော်ပြထားပါတယ်။ဒါပြင်ဘိန်းဆွဲသူတွေထဲမှာထက်တန်းကျောင်းသားအရွယ်ဒီလဲပါဝင်ပြီးဒီဘိန်းဆွဲမှုပြဿနာဟာဒေသတွင်းရှိကချင်အမျိုးသမီးတွေရဲ့ဘဝကိုပိုပြီးထိခိုက်စေတယ်လို့လည်းထောက်ပြထားပါတယ်။ဒီအစည်းအခမ်းစာပြုစုသူတို့ဖြစ်တဲ့ KWAT အစည်းအရုံးရဲ့တာဝန်ခံတဦးဖြစ်သူမွန်းနေလီကိုဘိန်းဆွဲမှုကြောင့်အမျိုးသမီးတွေဘောဘယ်လိုထိခိုက်တယ်ဆိုတာကိုမေးကြည့်ခဲ့ပါတယ
်။အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကစေတမဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကရှာတွေးရတယ်။ကျွန်မတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်။ဝင်ငွေရှာဖို့အတွက်ဆိုလို့ရှိရင်လည်းအင်မတန်ခက်ခဲတယ်။ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့နီလန်းတွေထွက်လာတယ်ပေါ့နော်။ဒီလိုရှိရင်တချို့ဒီဈေးသုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်။မိဘတွေပြီးလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာထပ်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်မျိုးသမီးတွေအဲ့လိုမျိုးရုန်းကန်ပြီးတော့သူတို့ရဲ့ဘယ်လိုပြောမလဲမနိုင်တော့မိုးရစေးဝါးတွေကိုသူတို့ရောင်းချတာတွေရှိတယ်ဒါပေမဲ့ဥပဒေကတော့မလွတ်ကင်းဘူးပေါ့နော်ဒါပေမဲ့ဒီမိုးရစေးဝါးအကြီးကြီးမားမားရောင်းချတဲ့တကယ်ကုန်တည်ကြီးတွေကိုစတော့ဘယ်လိုပြောမလဲဖန်ဆီးတာတွေမရှိဘူးပေါ့နော်ကျွန်တော်တို့သိရှိချက်အရပေါ့
ဒီမှုရစီပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆောစောကလိုမျိုးမိသားစုတွေမှာပြဿနာတွေအခက်အခဲတွေရှိတဲ့အပြင်စီးပွားရေးနဲ့ပတ်သက်ပြီးတော့လည်းအကျတဲတွေရှိလာတဲ့ခါကျတော့ဒီလူကုန်ကူးမှုတို့အဲ့ဒါတွေရဲ့အန်တီရောအခြေအနေဘယ်လိုရှိပါလဲရှင်ကချင်ပြည်နယ်မှာ
ဟုတ်ကဲ့ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပေါ့နော်တရုတ်နေနမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွလွကိုဖြစ်လာတယ်လွလွဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဘယ်လိုလဲမိစ္ဆာသုံးဆွဲတယ်သုံးဆွဲတဲ့ပုံမှာလွလွရှိရင်အိမ်မှာ အမေကိုရိုက်နေတဲ့နှိပ်ဆက်တဲ့အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ခလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလို့ရှာဖို့အတွက်သူကြိုးစားလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီအမျိုးသမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီဘယ်လိုပြောဒီမိုးရစွာတောက်တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်ပတ်စံပဲရချင်လာတဲ့အခါကျတော့အာဒီခြားနိုင်ငံကဒီညာတော့အဖြစ်ဒီပြုတ်ဖက်ကပေါ့နော်ကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီးဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ချူချူနဲ့ပတ်စံမျက်နှာကြောင့်ဒီလိုမျိုးပေးစားတဲ့နေရှိတယ်အဲ့လိုမျိုးပေးစားကတခြားနိုင်ငံရောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနိုင်ငံမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမြေဆေးဝါးစေတနာလေးကြောင့်တချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မြေဆေးဝါးတောက်တုံးတဲ့အဖေတွေနှိမ့်ဆက်တယ်ရိုက်နှက်တယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့ခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးအခြေအနေပေါ့နော်အဲ့ဒီအခြေအနေပုံမှာဒီလူကုန်ကူးမှုကပိုပြီးတော့ဖြစ်နေပါ
တယ်နေလီတို့ရဲ့ဒီကချင်းမျိုးသမီးများအစည်းအဝေးကနေပြတော့မှာပေါ့နော်ဒီအချစ်ပြည်တွေမှာအမျိုးသမီးတွေအထူးသဖြင့်အင်တောင်ရှိအမျိုးသမီးတွေပေါ့နော်ကြုံတွေ့နေရတဲ့ဒုက္ခအခက်အခဲကိုအခုလိုအစီရင်ခံစားနေနိုင်ငံတကာကိုတင်ပြထားတယ်ဆိုတဲ့ခါကျတော့ဒီအစီရင်ခံစားကနေဘယ်လိုမျိုးရလာထွက်ပေါ်ပုံမျှော်လင့်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်ဒီအစီရင်ခံစားထုတ်ဖို့အတွက်ကျွန်တော်တို့ကြိုးစားတဲ့နှစ်ပေါင်းများစွာရှိပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ data မှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာဆုံးပြဿနာကမွေးဆေးဝါးပြဿနာဖြစ်လာတယ်ဆိုတော့ဒီကိစ္စတွေကိုထုတ်ဖော်ဖို့အတွက်ကျမတို့အခြေရင်ခံစားထုတ်ရခြင်းရည်ရွယ်ချက်နဲ့ကျမတို့မျှော်လင့်တဲ့ဟာပေါ့နော်ဒီမြန်မာနိုင်ငံမှာတကယ်ပဲတိုက်တိုက်ဝင်းဝင်းအစိုးရအပါအဝင်ပေါ့နော်ဒီမွေးဆေးဝါးကိုတိုက်ဖြတ်ဖို့အတွက်မွေးဆေးဝါးရဲ့ကျေးကျွန်ဖြစ်နေတဲ့လူငယ်တွေကိုကယ်နိုင်ဖို့အတွက်ပေါ့နော်ပြီးလို့ရှိရင်တစ်ဖက်မှာလည်းဒီညီနေရတဲ့ဒီကချင်အမျိုးသားကချင်လူထုတွေကိုလူမျိုးသုံးအောင်လုပ်မယ်ဆိုတဲ့ကိစ္စတွေကိုပပျောက်သွားဖို့အတွက်ပေါ့နော်အဲ့လိုမျိုးမိဘတွေကမဟုတ်ဘဲနဲ့ဒီဟာတွေကိုလုံးဝမရှိအောင်ပေါ့နော်ကိုယ့်မြန်မာနိုင်ငံမှာဒါတွေကိုတိုက်တိုက်ဝင်ဝင်နဲ့ဝင်ဝင်ပြီးတော့ပြောမလဲမွေးဆေးဝါးတိုက်ဖြတ်ဖို့အတွက်ဖြစ်လာဖို့အတွက်ကျွန်တော်တို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာရဲ့မွေးဆေးဝါးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်တဲ့ UNODC ပေါ့နော်အနေနဲ့ဆိုလို့ရှိရင်လည်းတကယ်ပို့ပြီးတော့တိကျမှန်ကန်တဲ့ဆေးဝါး society လို့ခေါ်တဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပေါ့နော်ပို့ပြီးတော့လှုပ်ဆောင်ဖို့အတွက်ဒါတွေကိုကျမတို့ညွန်လင်းနေပြီးလို့ရှင်နိုင်ငံတကာကလည်းမြန်မာနိုင်ငံမှာမွေးဆေးဝါးအေးချွန်ဖြစ်နေတဲ့ပို့ပြီးတော့မွေးဆေးဝါးကြောင့်ဒုက္ခအကြီးကြီးရောက်နေတဲ့ပြဿနာအကြီးကြီးဖြစ်နေဆိုတဲ့ဟာကိုဒီနိုင်ငံတကာကလည်းဒီအစိုးရတွေကိုတစုံတရာဖိအားပေးပြီးတော့ဒါတွေကိုလက်တွေ့ကြကြပေါ့နော်ဝိုင်းဝန်းပြီးတော့တားဆီးချက်သိမ်းဖို့ပြောပေါ့နော်ကျမတို့မျှော်လင့်တာရှိပါတယ်ပြီးလို့ရှိရင်ကျမတို့နောက်တစ်ခုမျှော်လင့်တာကကျမတို့ရဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးပြဿနာအကြောင်းပေါ့နော်ဒီတွင်းစစ်ဖြစ်တာကမြေပေါင်းများစွာကြာနေပြီဆိုတဲ့အခါကျတော့ဒီတိုင်းရင်းသားအရေးတွေကိုအဓိကထားပြီးတော့ Federal ပြည်ထောင်စုတစ်ခုဖြစ်လာဖို့အတွက်ပေါ့နော်အခုပြောနေတဲ့ Nationwide Ceasefire တနိုင်ငံလုံးပြစ်ခတ်ရေးဆေးရေးဆိုတဲ့ကိစ္စတွေပေါ့နော်အဲ့ဒီဘာမှတဆင့်ဒီကနေ့မှနိုင်ငံကဒီကနေ့ငင်းချမ်းတဲ့နိုင်ငံကြီးဖြစ်လာဖို့တော့ဗောနော်ကျမတို့မျှော်လင့်လာတယ်ရှိပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer